အစိုးရနဲ့အပြစ်ခရဆက်ရေးသဘောတူလက်မှတ်ရေးထိုးဖို့ရှေ့မတိုးတာဖြစ်နေပေမဲ့နီလန်မျိုးစုံရှာပြီးဆက်လက်ညှိနှိုင်းသွားမှာဖြစ်ကြောင်းရန်ကုန်မြို့ကိုရောက်ရှိနေတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကိုယ်စားလှယ်ကပြောပါတယ်။ NCA အပြစ်ရစာချုပ်ကိုသဘောတူလက်မှတ်ရေးထိုးပြီးနောက်24နာရီတွင်တနိုင်ငံလုံးအပြစ်ခရဆက်ရေးတင်ညာချက်အပါအဝင် UNFC ကတောင်းဆိုထားတဲ့အချက်၈ချက်ကိုဆွေးနွေးကြတာဖြစ်ပါတယ်။မိုက်အင်ဂျင်နိုင်ကအပြည့်စုံကိုဆက်လက်ပြောပြပေးမှာပါရှင်။တနိုင်ငံလုံးအပြစ်ခတ်ရစဲရေးစာချုပ် NCA မှာအားလုံးပါဝင်ပြီးလက်မှတ်ရေးထိုးနိုင်ဖို့ UNFC ကတောင်းဆိုထားတဲ့အချက်၈ချက်ကိုသဘောတူညီမှုရအောင်ကြိုးပမ်းကြဖို့အစိုးရနိုင်ငံရေးကော်မရှင်ခေါင်းဆောင်ဒေါက်တာတင်မျိုးဝင်းကရန်ကုန်မြို့မှာနိုဝင်ဘာလ9ရက်နေ့ကနေ10ရက်နေ့ထိ2ရက်တာကျင်းပခဲ့တဲ့နိုင်ငံရေးဆွေးနွေးပွဲမှာပြောကြားခဲ့ပါတယ်။သူတို့တောင်းဆိုထားတဲ့အချက်၈ချက်ကိုအခြေလက်ဆွေးနွေးသဘောတူညီဖို့ဘာကြောင့်အရေးကြီးတယ်လဲဆိုတာကို UNFC ကိုယ်စားလှယ်ခူးဦးရဲကလည်းခုလိုပြောသွားပါတယ်။
ညလိုက်လာတော့ NCA သဘောတူညီချက်နဲ့ပတ်သက်ပြီးကျွန်တော်တို့သဘောတူညီမှုရလာလို့ရှိရင်ဒီရလာတဲ့သဘောတူညီမှုခိုင်မာအောင်လို့ကျွန်တော်တို့လုပ်ယူချင်တာဖြစ်တယ်ဒါကကျွန်တော်တို့အဓိကရည်ရွယ်ချက်ပါဒါကြောင့်မလို့အချိန်ကြာကြာနေတာဖြစ်ပါတယ်အဲ့တော့သဘောတူညီချက်ရလာလို့ရှိရင်လည်းပဲကျွန်တော်တို့ပြဿနာဖက်ဖို့ပြဦးလက်မသွားအောင်လို့ကျွန်တော်တို့စောင့်ကြည့်ဖို့တောင်းဝန်ရှိပါတယ်အဲ့တော့စောင့်ကြည့်တဲ့နေရာမျိုးတွေမှာလည်းကျွန်တော်တို့အဆင်ပြေပြေနဲ့စနစ်တကျဘယ်လိုပုံစံနဲ့စောင့်ကြည့်ကြမလဲဘယ်သူပဲဝါရင်လည်းစောင့်ကြည့်ဖို့လိုအပ်မလဲဆိုတဲ့အစဉ်လေးကိုကျွန်တော်တို့ညှိနှိုင်းဆောင်ရွက်နေတာဖြစ်ပါတယ
်လက်ရှိမြန်မာပြည်မြောက်ပိုင်းကချင်နဲ့ရှမ်းပြည်နယ်တွေမှာတပ်မတော်ကထိုးစစ်ဆင်နေတဲ့အတွက်အပြစ်ခတ်ရစဲရေးနဲ့ပတ်သက်လို့ယုံကြည်မှုကင်းမဲ့စေတယ်လို့တိုင်းသာခေါင်းဆောင်တွေဘက်ကလည်းဝေဖန်ထောက်ပြနေကြတာပါဒါပေမဲ့လည်း NCA စာချုပ်နဲ့ပတ်သက်ရင်တိုင်းရင်းသားခေါင်းဆောင်တွေဘက်ကသဘောထားတင်းမာတာမျိုးမရှိဘဲအနာဂတ်မှာစာချုပ်အတိုင်းသဘောတူညီချက်တွေကိုမချိုးဖောက်ဘဲခိုင်မာမှုရှိစေရေးသူတို့အနေနဲ့လိုလားတာဖြစ်တယ်လို့ခူးဦးရဲကပြောပါတယ်။
ပြောရမယ်ဆိုရင်အားလုံးပါဝင်နေတဲ့ပါဆက်တာကဒီလိုပဲကျွန်တော်တို့အကြောင်းပြုပြီးပြောတော့တယ်တကယ်ကအနုစိတ်ပြောမယ်ဆိုလို့ရှိရင်အကြောင်းရရင်ရှိပါတယ်ကျွန်တော်ရဲ့အစီအမံတကယ်ကြီးတို့အချက်ရှိပါတယ်ဖြစ်စီရမဲ့တောင်းရရရှိတယ်ဆက်လက်နေတဲ့ဆောင်ရွက်မှာရှိပါတယ်သို့တော်ဒီနေရာမှာကျွန်တော်တို့အနေနဲ့ NCA ကိုကျွန်တော်ဒီတော့ဒီကနေ့ဆွေးနွေးတာတော့အဲဒါဆက်နေရတာဒီတဲ့ရေနဲ့ပေါင်းလက်မှတ်ရင်းလို့ရပြီတော့ဒီလိုမှသူထားရတဲ့ကြောင့်ကျွန်တော်တို့ဆက်တာနားလည်ရတာ NCA ကိုကြာပြီးတော့သူ့ပြင်ကိုအားလက်ချက်ကိုပြင်ဆင်ဖို့ပြည်သူ့လို့ဆိုတာကြာစီသူ့ပေါ်ကျွန်တော်တော့မသိအဲ့လိုဘလို့ဘုရားတရားတွေဆက်လာနေဖြစ်တယ်သို့တော့ NCA သဘောတူညီချက်ကိုတက်မှရေးဖို့ဒီခိုင်းမာတဲ့သဘောတူညီချက်ကိုဖြစ်ဖို့ဆိုတော့ကျွန်တော်တို့လေ့လာဆောင်ရဖြစ်ပါတယ်
UNFC ကတောင်းဆိုထားတဲ့အချက်၈ချက်ထဲမှာနှစ်ဖက်ညှိနှိုင်းမှုတွေသဘောတူပြီးရဲ့နောက်ပိုင်း24နာရီအတွင်းတနိုင်ငံလုံးအပြစ်ခတ်ရစဲကြောင်းကြေညာချက်ကိုအစိုးရနဲ့တပ်မတော်ကထုတ်ပြန်ဖို့နဲ့ UNFC အဖွဲ့ဝင်တွေက48နာရီအတွင်းအပြစ်ရဲ့ကြောင်းကြေညာဖို့တက်နေရာချထားရေးကိုကြိုတင်သဘောတူညီချက်ရဖို့တပ်ပိုင်းဆိုင်ရာကျင့်ဝတ်နဲ့ပတ်သက်တာတွေအတွက်စောင့်ကြည့်ရေးကော်မတီဖွဲ့မဲ့ကိစ္စတွေပါဝင်နေတာပါဒီအချက်တွေကိုနိုဝင်ဘာလအတွင်းမှာဆက်လက်ဆွေးနွေးသွားမှာဖြစ်တယ်လို့အစိုးရငြိမ်းချမ်းရေးကော်မရှင်အဖွဲ့ဝင်ဦးလာမောင်ရွှေကသတင်းတောက်တွေကိုအခုလိုပြောပါတယ်
။ဒီပြင်ဘက်ကဒီအစိုးပြုတဲ့ဒီတစ်ခါတစ်ခါမှုဒီရစဲပြီးရဲ့နောက်ပိုင်းမှာဒီဟိုတော့ခိုင်ခိုင်မာမာနဲ့ဒါဟိုဒီပြိပခါတွေကမရှိသလောက်ဖြစ်အောင်လုပ်နိုင်ဖို့ကိစ္စရဆွေးနွေးတာတွေရှိပါတယ်။အဲ့ဒါတွေကိုတော့နှစ်ဖက်လုံးကကျွန်တော်တို့ပြင်ဆင်ဖို့လိုတဲ့အတွက်ဒီနိုဝင်ဘာလထဲမှာပဲဒီခဏတော့ကဒီ BN ဘက်ကအဆိုပြုတဲ့အဓိကအဖြစ်တော့ GMC နဲ့ကျွန်တော်တို့ဆိုင်တဲ့ချက်တွေပါပါတယ်အဲ့ဒါတွေကိုကျွန်တော်ဒီနိုမာလာထဲမှာဆက်ပြီးတော့ဆွေးနွေးဖို့ဆိုတော့နှစ်ဖက်ခေါင်းဆောင်တွေကသဘောတူတာရှိတယ
် UNFC ကတောင်းဆိုထားတဲ့အချက်တွေထဲမှာအဓိကအရေးကြီးတဲ့အချက်တချို့ကတော့အပြစ်ခတ်ရစဲရေးစောင့်ကြည့်လေ့လာရေးကော်မတီမှာအများကယုံကြည်လေးစားရတဲ့သူတွေအပါအဝင်နှစ်ဖက်သဘောတူတဲ့နိုင်ငံတကာကအစိုးရကိုယ်စားလှယ်တွေပါဝင်ဖို့တနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရစဲရေးသဘောတူညီချက်စာချုပ် NCA ပါစည်းကမ်းတွေနဲ့ပတ်သက်ပြီးမပြေလည်မှုတွေရှိလာရင်ပြည်တွင်းနဲ့နိုင်ငံတကာကဥပဒေပညာရှင်တွေတရားသူကြီးတွေဖွဲ့စည်းထားတဲ့လွတ်လပ်တဲ့ကော်မရှင်ရဲ့အဆုံးဖြတ်ကိုခံယူဖို့နဲ့27ပင်လုံညီလာခံကသဘောတူညီချက်တွေကိုအခြေခံပြီးဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရေးဆွဲရေးစတဲ့အချက်တွေပါရှိပါတယ်။ဒီအချက်၈ချက်ကိုသဘောတူရင် NCA စာချုပ်ကိုလက်မှတ်ရေးထိုးမှာဖြစ်တယ်လို့ UNFC ကလည်းပြောဆိုထားပါတယ်ရှင်။